ရခိုင်ပြည်နယ်အတွင်းကရိုဟင်ဂျာတွေပေါ်အကြမ်းဖက်ချိုးဖောက်မှုတွေကိုစုံစမ်းရေးကုလသမဂ္ဂကော်မရှင်ဖွဲ့စည်းဖို့နဲ့မြန်မာနိုင်ငံအတွင်းမှာကုလသမဂ္ဂလူ့အခွင့်ရေးဆိုင်ရာယုံဖွင့်လင်းခွင့်ပေးဖို့လူ့အခွင့်ရေးဆိုင်ရာမဟာမင်းကြီးကဒီကနေ့တောင်းဆိုလိုက်ပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေတဲ့34ကြိမ်မြောက်ကုလလူ့အခွင့်ရေးကောင်စီညီလာခံမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးအခုလိုပြောဆိုသွားတာဖြစ်ပါတယ်။အပြည့်အစုံကိုတော့မတင်ကြီးထိုက်စူးစီးတင်ပြထားပါတယ်ရှင်။
ရခိုင်ပြည်နယ်တွင်းကအကြမ်းဖက်မှုတွေဟာစိုးရိမ်စရာအနေထားရှိနေတာကြောင့်ကုလသမဂ္ဂအနေနဲ့စုံစမ်းရေးကော်မရှင်တရဖွဲ့စည်းဖို့ကုလသမဂ္ဂလူ့အခွင့်ရေးဆိုင်ရာမဟာမင်းကြီးဇီယက်ရာအက်အယ်ဟူစင်ကဒီကနေ့ကုလလူ့အခွင့်ရေးကောင်စီညီလာခံမှာတိုက်တွန်းလိုက်ပါတယ
် The severity of the reported violations against the backdrop of severe and non-standing persecutionappears to me to amount to possible commission of crimes of against humanity.
ကျူဝါရီနှပေါင်းများစွာဖြစ်လာတဲ့ပြည်ဆင်ညင်ပန်းမှုအခြေအနေနဲ့လူခွေရေးချိုးဖောက်မှုစိုးစိုးဝါးဝါးတွေဖြစ်နေတဲ့နေရာကျွန်တော်တို့တော့လူသားတွေဘောကျွလုံးနဲ့ရာဇဝတ်မှုအစီအစဉ်ညောင်းနေမှာရှိပြီးဒါကနိုင်ငံတကာရာဇဝတ်တရားခုံရုံး ICC ကကင်တွယ်ဆောင်ရွက်ခွင့်ရှိတဲ့အခြေအနေဖြစ်ပါတယ်။ဒါကြောင့်လဲရိုဟင်ဂျာတွေပေါ်ကျန်းသက်မှုတွေသူသဖြင့်2016ခုနှစ်အောက်တိုဘာ9ရက်နေ့နောက်ပိုင်းလူခွေရေးဆောင်ရွက်ချက်တွေကိုအနည်းဆုံးတော့စုံစမ်းရေးကော်မရှင်တရားဖွဲ့စည်းဖို့လူခွေရေးကောင်စီကိုကျွန်တော်တောင်းဆိုပါတယ်။နောက်ပြီးတော့နိုင်ငံတွင်းမှာလူခွေရေးဆိုင်ရာကုလသမဂ္ဂရုံးဖွင့်လှစ်ခွင့်ရဖို့လည်းထပ်မံပြီးတောင်းဆိုလိုပါတယ်
။နှစ်ပေါင်းများစွာအငင်းပွားဖွယ်ဖြစ်နေတဲ့ရခိုင်ပြည်နယ်မောင်တော်မြို့နယ်ကမွတ်စလင်တွေအရေးဖြစ်ရှင်းဖို့ရည်ရွယ်ချက်နဲ့မြန်မာအစိုးရဘက်ကကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ကိုဖွဲ့စည်းထားတယ်လို့ဒုတိယသမ္မတဦးမြင့်စွေခေါင်းဆောင်နဲ့မောင်တော်ဒေသစုံစမ်းစစ်ဆေးရေးကော်မရှင်ကိုလည်းဖွဲ့စည်းဆောင်ရွက်နေတာဖြစ်ပါတယ်။ကုလသမဂ္ဂလူခွေရေးဆိုင်ရာမဟာမင်းကြီးဒီနေ့ရာအက်အယ်ဟူစင်ရဲ့ကုလစုံစမ်းရေးကော်မရှင်တရဖွဲ့စည်းဖို့တိုက်တွန်းချက်အပေါ်မှာတော့ကိုပြာနာဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်အဖွဲ့ဝင်ဦးအေးလွင်ကသဘောထားမှတ်ချက်ပေးဖို့ညင်ပါတယ်။ဒါပေမဲ့ကိုပြာနာဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ကရခိုင်ရေးဖြည့်ရှင်ရေးအကြံပြုချက်အစီရင်ခံစာကိုဒီအပိုင်းအတွင်းမှာပဲမြန်မာအစိုးရကိုတင်ပြဖို့ရှိတယ်လို့သူကပြောပါတယ
်။ကျွန်တော်တို့ကတော့သဘောထားပါမှမပေးသေးဘူးဆင်ပါရဲ့နော်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ကြားကြားအစီရင်ခံစာထုတ်ဖို့ရှိပါတယ်။အဲ့တော့ကြာတဲ့အစီရင်ခံစာလေးတွေမှာတရားမျှတနဲ့ဟိုအပေါင်းဆုံးဖြစ်အောင်ဘယ်လိုလုပ်မလဲဆိုတာလေးတွေကိုကြံပေးဖို့ရှိပါလိမ့်ကျွန်မရဲ့အဲ့ဒါကြပိုင်းပြန်ထွက်ပါပါအဲ့ဒါမထွက်ချင်ချင်တော့ကျွန်တော်တို့ဘာမှ comment ပြဖို့မရှိပါဘူးဟိုရခိုင်ပြည်တစ်ခုလုံးဖွံ့ဖြိုးတိုးတက်ရေးအတွက်ကိုဘယ်လိုကျွန်တော်တို့လုပ်ရင်ကောင်းမလဲဆိုတာပေါ့နော်အဲ့ဒါကိုကျွန်တော်တို့ခြုံငုံပြီးတော့အစိုးရကိုကြံပေးမှာပါခင်ဗျာ
ဆွစ်ဇာလန်နိုင်ငံဂျီနီဗာမှာကျင်းပနေတဲ့ကုလသမဂ္ဂလူ့အခွင့်ရေးကောင်စီရဲ့34ကြိမ်မြောက်နှစ်ပတ်လည်ညီလာခံမှာတင်သွင်းတဲ့မြန်မာနိုင်ငံရခိုင်ဒေသအခြေအနေဆိုင်ရာကုလသမဂ္ဂလူ့အခွင့်ရေးမဟာမင်းကြီးရဲ့နှစ်ပတ်လည်အစီရင်ခံစာကိုတော့မြန်မာနိုင်ငံအတွင်းဝင်ရောက်ခွင့်မရတဲ့အခြေအနေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်ပြီးပြုစုရေးသားခဲ့တာလို့လည်းပြောဆိုထားပါတယ်ကုလသမဂ္ဂလူ့အခွင့်ရေးဆိုင်ရာမဟာမင်းကြီးရဲ့နှစ်ပတ်လည်အစီရင်ခံစာနဲ့ပတ်သက်လို့တော့မြန်မာအစိုးရဘက်ကတုံ့ပြန်ချက်ထွက်ပေါ်မလာသေးပါဘူးရှင်